COVID-19 ကြောင့်တက္ကသိုလ်ဆာမေးပွဲတွေကိုရွှေ့ဆိုင်းမှုတောင်းဆိုကြပါမယ်။ဒီနေ့ဆာမေးပွဲပထမနေ့မှာရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြစ်ဆိုသူ90ရာခိုင်နှုန်းကျော်ရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကိုတာစီကာကွယ်နိုင်ဖို့အတွက်လူစုလူဝေးတွေနဲ့ပွဲလန်းသပင်တွေမပြုတ်လောက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတားမြစ်ထားပေးမယ်။တက္ကသိုလ်အဆင့်ဆာမေးပွဲတွေကိုပုံမှန်သတ်မှတ်ရက်တွေအတိုင်းကျင်းပတာကြောင့်တောင်တာသတ်မှတ်ကတချို့ကဆာမေးပွဲကိုနောက်ဆုတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီလိုတောင်းဆိုကြတာကြောင့်ရန်ကုန်တက္ကသိုလ်ကျောင်းသားသတ်မှတ်ကနဲ့ပါမခချုပ်တို့ဆွေးနွေးညှိနှိုင်းပြီးတက္ကသိုလ်ဆာမေးပွဲတွေကိုနှစ်ကြိမ်စစ်ဆေးဖို့ရန်ကုန်တက္ကသိုလ်စီးနှိုင်းအစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။အခုလုပ်နေတဲ့တက္ကသိုလ်ဆာမေးပွဲတွေကိုပုံမှန်အတိုင်းဆက်လက်ဖြည့်ဆို့နိုင်တယ်လို့အခုအချိန်မှမဖြည့်ခြင်းတဲ့ကျောင်းသားတွေအတွက်လည်းဇွန်လမှာထပ်မံစစ်ဆေးပေးဖို့အစီအစဉ်ထားတဲ့အကြောင်းကိုအသိဉာဏ်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကအခုလိုပြောပြပါဗျ
။တချို့တွေကတော့ဒီ COVID-19 ကြောင့်သူတို့ကဟိုဟာဆာမေးပွဲကိုရက်ဆိုင်စီကျင်တယ်ရက်ရွှေ့ကျင်တယ်ပေါ့ရက်ရွှေ့ကျင်တော့ကျွန်တော်တို့ကသူတို့တက္ကသိုလ်ရဲ့စီးနှိမ့်မှာဆုံးဖြတ်ပြီးတော့ရွှေ့ကျင်တဲ့လူကိုရွှေ့တဲ့အချိန်မှာဆာမေးပွဲဖြည့်ဖြေခြင်းတဲ့လူကိုဒီနေ့မှအများစုဖြေတာကိုကျွန်တော်တို့တွေ့တယ်။အဲ့တော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေမယ်။တကယ်လို့ COVID-19 ကိုရှောင်ရှားခြင်းတဲ့အတွက်မဖြေခြင်းဘူးဆိုရင်နောက်တစ်ကြိမ်တက္ကသိုလ်ကအဆင်ပြေတဲ့အချိန်ကျွန်တော်တိတိတော့ဂျွန်လာလောက်မှပြန်စစ်ပေးနိုင်မယ်။အဲ့ဒီအချိန်ကျမှသူတို့ဖြေရမယ်ခင်ဗျာ
။ဆာမေးပွဲကိုနှစ်ကြိမ်လုပ်ပေးထားပေမဲ့ဒီနေ့ပထမဆုံးရက်မှာဆာမေးပွဲလာဖြေချသူက90ရာခိုင်နှုန်းကျော်ရှိတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကပြောပါတယ်
။အဲ့ဒါကတော့ကျွန်တော်တို့ဘက်ကတော့မှန်တယ်လေကျွန်တော်တာဝန်ယူတာဝန်ခံလုပ်ထားတာလေ။တာဝန်ယူခံဖြစ်လာလို့ရှင်တော့ဒါကျွန်တော်တို့ကလည်းအများဆန္ဒနဲ့ဥပမာကြည့်အကုန်ရွှေ့ကျင်တယ်ဆိုဒီနေ့ကိုကျွန်တော်တို့အတန်းနဲ့ဆိုကြည့်လိုက်တယ်။အတန်းနဲ့ဆကျွန်တော် 90% ကျော်ဖြည့်တယ်။တချို့မဟာလေးတက္ကသိုလ်ဆို14ယောက်ပဲပြည့်တယ်။ဒါတော့မှမနေ့ပိုင်းမှသူတို့ဟာမဖြေဖြေရမယ်ဆိုလို့ဖြေလိုက်တဲ့လူကနောက်နေ့မှမဖြေခြင်းရတယ်ကင်ဆာလုပ်လိုက်နောက်တစ်ခါမှဝမ်းဆက်အုံဖြေကျွန်တော်ဒါမျိုးအခွင့်ပြုပေးထားတယ်ဟမ်အဲ့တော့ကျွန်တော်အခုဒီမှာကြောင်းစင်းရအကုန်မရသေးဘူးကျွန်တော်ရတဲ့ကြောင်းမှန်တမျှအကုန်လုံးကတော့ရန်ကုန်တက္ကသိုလ်ကတော့မှကျွန်တော်ဟိုဟာ3400မှာ400ကျော်ပြက်ကွက်တယ်ဒါပေမဲ့အဲ့400ကျော်ကဒီပလိုမာသင်တန်းတွေက200ကျော်ပြက်ကွက်တယ်ရိုးရိုးကျောင်းဒေးကျောင်းသားတွေကပြက်ကွက်တာနည်းပါတယ်ခင်ဗျာဒါကျွန်တော်တို့ကလူအများရဲ့ဆန္ဒကိုပဲပြောတာပါဖြည့်ခြင်းနဲ့ကောင်းဖြည့်ဖြည့်ခြင်းနဲ့လူဆန္ဒရှင်ဖြည့်ပါမဖြည့်ခြင်းရွှေ့ဆိုကျွန်တော်ရွှေ့ပေးထားတယ်တူးဝဲလုပ်ပေးထားပါတယ်နော
်ဒီလိုနှစ်ကြိမ်စစ်ဆေးပေးမယ့်ကိစ္စကိုမသိရှိလိုက်ပဲဒီနေ့ဆာမေးပွဲခန်းထဲမှာမှသိရတဲ့အကြောင်းသားတွေအတွက်လည်းအခုကာလဆက်မဖြည့်ခြင်းမှုဆိုရင်ရနာလိုက်နိုင်ပြီးစွန်လမှာမှပြန်ပြီးဘာသာစုံဖြည့်နိုင်တယ်လို့ညွှန်ကြားရေးမှူးချုပ်ကဆက်ပြောပါတယ်ပုံမှန်ရက်တိုင်းဆာမေးပွဲဖြေဆိုကြမဲ့ကျောင်းသားတွေထဲနေမကောင်းသူတွေအတွက်ကွာရန်တင်းအခန်းတွေလုပ်ပေးထားသလိုအခန်းတိုင်းမှာ hand gel နဲ့ mask တွေထပ်ထားပေးတယ်လို့ဆိုပါတယ် mask ကိုလူစိမဝေပေးနိုင်ပါမယ်ချောင်းစိုးနှာစေးဖြစ်နေသူတွေကိုတွေ့ရင်ချက်ချင်းပေးနိုင်ဖို့လှုံ့ဆော်ထားတယ်လို့အသိဉာဏ်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်လူစုလူဝေးတွေကိုရှောင်ရှားတဲ့အနေနဲ့မြန်မာနိုင်ငံရေချောင်းပညာတက္ကသိုလ်ကဆာမေးပွဲဖြေဆိုရက်ကိုရွှေ့ဆိုင်လိုက်တယ်လို့မြန်မာနိုင်ငံကုံတွဲရေချောင်းကောလိပ်ကလည်းမလ18ရက်ကနေဧပြီ30အထိကိုအွန်လိုင်းကနေပဲသင်ကြားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အခြေခံပညာကျောင်းတွေကတော့ပုံမှန်အတိုင်းပိတ်ထားတဲ့အချိန်ဖြစ်နေပြီးမူရိုကျောင်းတွေကိုတော့ပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဒီကနေ့မလ18ရက်နေ့စီရင်အရာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့နိုင်ငံပေါင်း168နိုင်ငံရှိပြီးကူးစက်ခံထားရသူစုစုပေါင်း2,000ကျော်နဲ့သေဆုံးသူစုစုပေါင်းက8,000ကျော်ရှိပါတယ်။ကျွန်မအင်တန်နာထွန်ရန်ကုန်ကနေသတင်းပေးပို့ပါရရှင်။